မလေးရှားအစိုးရပိုင်း WMDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ငွေကြေးမတမာမှုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်ပြီးတော့အမေရိကန်ရင်းနှီးမြှုပ်နှံမှုနဲ့ဘဏ္ဍာရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကုမ္ပဏီနဲ့ကုမ္ပဏီဝန်ထမ်းဟောင်းနှစ်ယောက်ကိုမလေးရှားအစိုးရကတရားစွဲလိုက်ပါတယ်။ငွေမဲခွာချမှုအာခရီးလိုက်စားမှုတို့နဲ့ WMDB ဝန်ထမ်းဟောင်း Jasmine Lu Aiswan နဲ့ဘဏ္ဍာရေးမှုဟောင်း Lotate Joe တို့ကိုလည်းတရားစွဲလိုက်ပါတယ်။WMDB ရဲ့ငွေစုစာချုပ်ဒေါ်လာ 6.5 ဘီလီယံဘိုးကို Goldman Sachs ကိုရောင်းအောင်လို့ Jasmine Lu Aiswan နဲ့ Lotate Joe တို့နှစ်ယောက်က Goldman Sachs ဝန်ထမ်း Tim Lesner နဲ့ဒီ Roger In Chong Hua တို့နဲ့ပေါင်းပြီးတော့မှမလေးရှားတာဝန်ရှိသူတွေကိုလက်ထိုးခဲ့တယ်လို့အစိုးရရှေ့နေချုပ်ယုံကပြောပါတယ်။ငွေစုစာချုပ်တွေအရောင်းဝယ်လုပ်တဲ့အတွက် Goldman Sachs ကဒီဝန်ဆောင်ကဒေါ်လာတန်600ရရှိခဲ့ပြီးတော့ဒါဟာဈေးကွက်ထဲကပုံမှန်နှုန်းထက်အစားပေါင်းများစွာပိုများနေတယ်လို့ရှေ့နေချုပ်ကပြောပါတယ်။အခုလိုမျိုးငွေစုစာချုပ်တွေအရောင်းဝယ်ကနေပြီးတော့မမှန်မကန်အကျိုးအမြတ်တွေရခဲ့တဲ့အပြင် Goldman Sachs ဝန်ထမ်းတွေဟာပမာဏများတဲ့ bonus စုကြွေးတွေရခဲ့တယ်လို့ယာတုအခွင့်အလမ်းတွေလည်းရခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Tim Lesner နဲ့ Roger In Chong Hua တို့နှစ်ယောက်ကို American တရားရေးဌာနကအလားတူအမှုတွေနဲ့ November လတုန်းကတရားဆွဲခဲ့ပါတယ်။